Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်ဒီဇင်ဘာလ18ရက်ကြာသပတေးနေ့နဲ့နက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 32နဲ့40ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမူယူပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနန္နာချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ကာဝေးရေးဝန်ကြီးဟာကြိုတင်မကြေညာဘဲနဲ့အီရတ်နိုင်ငံကိုဗိုလ်ထုနေမှာရောက်ရှိသွားပါတယ်အီရတ်စစ်သားတွေကိုတူရကီကတင်နန်းပေးနေတဲ့စခန်းကို IS သွေးကြွတွေကဒုံးကျည်နဲ့ပစ်ခတ်ခဲ့ပါတယ်အမေရိကန်ဗဟိုဘဏ်ကဆယ်စုနှစ်တခုနီးပါးအတွင်းသူ့ရဲ့အတိုးနှုန်းကိုအမြင့်ဆုံးအဖြစ်တိုးမြင့်တက်မှတ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးစံမွေကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတော့2015ခုနှစ်အတွင်းကုလသမဂ္ဂရဲ့တနစ်တာဆောင်ရွက်ချက်တွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ
် In Myanmar the government and army are cooperating with the Aung San Suu Kyi for a stable transition
မြန်မာနိုင်ငံရဲ့အပြောင်းလဲနဲ့ပတ်သက်ပြီးပြောသွားတာကိုတော့သတင်းအစီအစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်သတင်းပေးပို့ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူမြမရေးသုံးသက်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့မနန္ဒာချန်နုကပြောပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန်ပေါင်းအဖွဲ့ဝင်တွေဟာ IS Islamic စစ်သွေးကြွတွေအပေါ်ခြေမုံတက်ခတ်ရေးကိုအချိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်ကာဝေးရေးဝန်ကြီး Ash Carter ကအီရတ်ခေါင်းဆောင်တွေကိုအလေးထားပြောဆိုခဲ့ပါတယ် IS တွေအပေါ်တက်ခတ်ခြေမုံနေတာကိုပုံမိုပြီးတော့ထောက်ကူပေးရေးအတွက်ကမ်းလှမ်းမှုဘက်ဂဒတ်မြို့ကိုဗိုလ်ထုနေမှာကြိုတင်မကြေညာဘဲနဲ့ရောက်သွားခဲ့တဲ့ခီးစဉ်အတွင်း Mr. Carter ကအီရတ်ဝန်ကြီးချုပ် Hadia El Abadi ကာဝေးရေးဝန်ကြီး Khaled El ဥပဒေရုံးနဲ့တူတွေ့ဆုံခဲ့ပါတယ်အီရတ်ခေါင်းဆောင်နှောင်းနဲ့တွေ့ဆုံတဲ့နေရာမှာရမဒီမြို့ကိုအပြည့်အဝပြန်လည်သိမ့်ပိုက်ပြီးတော့စီးရီးရအောင်မြင်စေဖို့အရေးပါတယ်လို့မူဆိုးကိုလည်းပြန်ပြီးတော့သိမ့်ပိုက်နိုင်ရေးအတွက်အရေးပါတဲ့ကြီးမှန်းချက်တရအချက်မှတ်ပြီးတော့ဆက်လက်ထိုးစစ်ဆင်ဖို့အတွက်ဆွေးနွေးခဲ့တယ်လို့မစ္စတာကာတာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒီဆစ်စင်ရေးအတွက်အမေရိကန်ပြည်တော်စုအနေနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုပုံမိုးပြီးတော့အနီးကပ်ပူးပေါင်းအားဖြည့်ပေးနိုင်တယ်လို့လည်းမစ္စတာကာတာကပြောဆိုပါတယ်ဝင်းကြီးကာတာဟာအီရတ်နဲ့စီးရီးယားနိုင်ငံတွေမှာတိုက်ပွဲဝင်နေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးရှောင်းမက်ဖာလန်နဲ့လည်းတွေ့ဆုံပြီးတော့အကြမ်းဖက်အုပ်စုတွေအပေါ်ချေမုံရဲကိုအရှိန်မြှင့်ပြီးတော့လှုပ်ဆောင်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ခင်ဗျာ
IS စစ်သွေးကြွတွေနဲ့တိုက်နေတဲ့အီရတ်စစ်သားတွေကိုတူရကီတပ်ဖွဲ့တွေကတင်နန်းပို့ချနေတဲ့အီရတ်နိုင်ငံမြောက်ပိုင်းကအခြေစိုက်စခန်းတစ်ခုကိုမော်တာနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်တူရကီစစ်သားလေဦးဒံရရရှိခဲ့ကြတယ်လို့တူရကီအရာရှိတွေကပြောဆိုပါတယ်။မော်စုမြို့အနီးကအီရတ်စခန်းတစ်ခုကို IS စစ်သွေးကြွတွေကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံသတင်းမီဒီယာတွေကဖော်ပြကြပါတယ်။ IS တွေထိန်းချုပ်ထားတဲ့နယ်မြေကနေပစ်ခတ်ခဲ့တာလို့လည်းတူရကီအရာရှိတူကပြောဆိုပါတယ်။နာယီတန်ကြားဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်တူရကီတပ်ဖွဲ့တွေကအမြောက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြတယ်လို့လည်းဒေတာတွင်သတင်းရက်ကွက်ကဆိုပါတယ်။ဒီလာစောပိုင်းကလည်း IS တွေလက်ထက်ကနေမိုဆုကိုပြန်လည်ရရှိသိမ့်ပိုက်ဖို့အတွက်ကြိုးပမ်းနေတဲ့အီရတ်စစ်သားတွေကိုတင်နန်းပို့ချနေတဲ့တူရကီစစ်တပ်ကိုအကာအကွယ်ပေးဖို့အတွက်အဲ့ဒီစခန်းမှာတပ်ဖွဲ့ဝင်အင်အား100ကျော်ဆေလွတ်ချထားခဲ့တယ်လို့လည်းတူရကီကပြောပါတယ်။ဒါပေမဲ့ဒီလိုတပ်တွေဆေလွတ်ချထားမှုကိုအီရတ်အစိုးရကလက်မခံခဲ့ပဲဒါဟာအီရတ်ရဲ့အချုပ်ချာအာဏာကိုချိုးဖောက်မှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အဲဒီကစလို့အီရတ်စစ်သား1000ကျော်ကိုတင်နန်းပေးနေတဲ့အဲ့ဒီစခန်းကနေတူရကီတပ်ဖွဲ့ဝင်တချို့ကိုပြန်လည်ရုပ်သိမ်းထားခဲ့ပါတယ်
။အမေရိကန်ဗဟိုဘဏ်ကဆယ်စုနှစ်တခုနီးပါးအတွင်းသူ့ရဲ့အတိုးနှုန်းကိုအမြင့်ဆုံးအဖြစ်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်လိုက်ပြီးတဲ့နောက်ချက်ချင်းဆိုသလိုစားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ငွေချေးငှားစရိတ်တွေကိုတိုးသွားစေတယ်လို့ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်မှုတွေလည်းရှိနေပါတယ်။လာနဲ့ချီပြီးတော့အခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဗဟိုအစိုးရရဲ့အရန်ငွေကြေးမူဝါဒချမှတ်သူတွေအနေနဲ့ကာလတူအတိုးနှုန်းကိုမြင့်တင်မှုအတွက်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ကျွေးမီပြန်လည်ပေးဆက်ဖို့အတွက်စိတ်အချအဆုံးဖြစ်တဲ့အမေရိကန်ဘဏ်တွေကကာလတူချင်းငွေကို9နှစ်ကြာကာလအတွင်းမှာ3ညရာခိုင်နှုန်းနီးပါးရှိနေရကနေ3.25%ထိတိုးမြင့်မှုဆုံးဖြတ်ခဲ့တာပါ။ မိနစ်ပိုင်းအချိန်ကာလအတွင်းမှာအမေရိကန်ပြည်ထောင်စုကအဓိကဗန်ကြီးတွေကသူတို့ရဲ့စီးပွားဘက်ဖောက်တယ်တွေစီငွေချေးငှားနေတဲ့အတိုးနှုံသားတွေကိုမြင့်တင်လိုက်ကြပါတယ်။အဲ့ဒီအတွက်ဗန်တွေကနေငွေချေးပြီးတော့အိမ်ဝယ်ထားကြသူတွေအပေါ်တက်ရောက်မှုတွေရှိနိုင်မှာဖြစ်ပါတယ်။အခုလိုဆုံးဖြတ်ရတာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်ထိုက်တဲ့သုံးဆွဲမှုပမာဏအတိုင်းအထိုက်လျောက်တတ်မှတ်ရတာဖြစ်တဲ့အကြောင်းအမေရိကန်ဗဟုငွေကြေးရန်ပုံငွေအဖွဲ့ရဲ့အကြီးအကဲဂျဲနက်ယဲလင်းကပြောဆိုလိုက်ပါတယ
်။ကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးပြစ်ဒဏ်ခဲ့တဲ့အမေရိကန်ဘဝအမျိုးသားနဲ့ပါကစ္စတန်သူဇနီးတွေတို့ဟာသူတို့ချင်းလူချင်းမတွေ့ခင်လွန်ခဲ့တဲ့2နှစ်လောက်ကတည်းကတိုက်ခိုက်ဖို့အတွက်တပ်နိုင်ထံချခဲ့ကြတယ်လို့အမေရိကန်ဗဟုအစိုးရစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူးကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။2013ခုနှစ်ကုန်ပိုင်းမှာဆာယစ်ဖာရူနဲ့သူဇနီးဖြစ်လာမဲ့တက်ဖင်မာလစ်တို့ဟာအပြန်အလှန်စကားပြောဆိုတာတွေအင်တာနက်ကနေတိုက်ရိုက်စာအပြန်အလှန်ရေးသားတာတွေရှိခဲ့ပြီးတော့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့နဲ့အာဇာနီဆန်ဆန်လှုပ်ကြဖို့အပြန်အလှန်ဆုံးဖြတ်ချက်ချခဲ့ကြတာကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တဲ့အကြောင်း FBI အကြီးအကဲ James Comey ကဗုဒ္ဓဟူးနေ့ကနယူးယောက်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့လည်းဒီဇင်ဘာလ2ရက်နေ့ကလူပေါင်း20ကျော်ထိခိုက်ဒဏ်ရာရရှိခဲ့ကြတဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကဒေသအစိုးရဌာနရုံးကိုတိုက်ခိုက်မှုတွေမတိုင်ခင်တိပါကအကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်တာမတွေ့ခဲ့ရဘူးလို့လည်း FBI အကြီးအကဲကပြောပါတယ်အကြမ်းဖက်အဖွဲ့တစ်ခုခုကစနစ်တကျလျှို့ဝှက်ထားတဲ့အဖွဲ့ငယ်မှာပါဝင်သူတွေလားပတ်သက်မှုရှိသလားဆိုတာကိုလည်းမသိရသေးသလိုတိုက်ခိုက်ပြီးတဲ့နောက်၄နာရီကြာအချိန်တွင်းဘယ်နေရာမှာရှိနေခဲ့သလဲဆိုတာကိုလည်းသိရဖို့စူးစမ်းနေပြီးနောက်ထပ်ဘာတွေထပ်လုပ်ဖို့စီစဉ်ခဲ့သလဲသူတို့ကိုအကူအညီပေးတဲ့လူတွေရှိခဲ့သလားဆိုတာကိုလည်းသိနိုင်ဖို့စူးစမ်းနေတယ်လို့ FBI အကြီးအကဲကပြောဆိုခဲ့ပါတယ်။တနက်သမားဇနီးမောင်နှံကတော့ရဲတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းတေဆုံခဲ့တာဖြစ်ပါတယ
်။ UAV American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာပိုင်းအစီအစဉ်ကကြာတာပတိနေ့နာနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်လက်ရှိကုလသမဂ္ဂအတွေ့အမှုချုပ် Mr. Ban Ki-moon ရဲ့အတွေ့အမှုချုပ်တက်တန်းကာလဟာနောက်ဆုံးနှစ်ထဲမှာရောက်လာပြီးမှုသူ့နေရာကိုဆက်ခံမဲ့လူကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအင်္ဂါနေ့မှာစတင်ပြီးတော့ရှာဖွေနေကြနေပြီဖြစ်ပါတယ်အကြီးချင်းပြည့်မီတဲ့ကိုယ်စလေလောက်အမည်စင်းတွေကိုတင်သွင်းကြဖို့တဲ့ကုလသမဂ္ဂအထွေထွေညီလာခံတဘာပတိနဲ့လုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌတို့ကအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးကိုပေးပို့ထားတဲ့ပူးတွဲစာထဲမှာဖိတ်ခေါ်ထားပါတယ်အတွင်းရေးမှူးချုပ်အစ်စ်ရွေးချယ်တဲ့လုပ်ငန်းကိုဒီစားနဲ့စတင်လိုက်တာဖြစ်ပြီးတော့လက်ရှိအတွင်းရေးမှူးချုပ်နဲ့သူ့ရဲ့အရင်အတွင်းမှူးချုပ်တည်းရဲ့လုပ်ငန်းတွေပေါ်မှာအခြေတည်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဗြိတိသျှတမ်းမကြီးဖြစ်တဲ့ Matthew Rycroft ကသတင်းတောက်တွေကိုပြောဆိုပါရယ်ကိုစီလေလောင်းအမည်စင်းတွေကို2016ခုနှစ်မတ်လကုန်ဓမ္မမဟုတ်ရင် AP လာဇန်းမှာတင်သွင်းရမယ်လို့မျှော်လင့်တဲ့အကြောင်းအထွေထွေညီလာခံရဲ့တဘာပတိ Morgan Lightcutoff ကပြောဆိုပါရယ်ကိုယ်စလေလောင်းအမည်စင်းနေအပေါ်လိလာတုံးသက်တာတွေကိုလုံခြုံရေးကောင်စီကဇူလိုင်လမှာစတင်ပြီးတော့ဆောင်ရွက်မှာဖြစ်ပြီးတော့ရွေးချယ်မှုကိုစက်တင်ဘာလလောက်မှာအဖွဲ့ဝင်နိုင်ငံတွေကအကြံပြုချက်နဲ့တင်ပြမှာဖြစ်ပါတယ်ရွေးချယ်တဲ့အတွေ့အမှုချုပ်တစ်ဟာ2018ခုနှစ်ဇန်နဝါရီလမှာစပြီးတော့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်အရင်တုန်းကတော့အထူးသဖြင့်အမေရိကန်နဲ့ရုရှားတို့ပါဝင်တဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဟာအထွေထွေညီလာခံကနေနောက်ဆုံးအတည်ပြုပေးရေးကိုစလေလောင်းတယောက်ကိုရွေးချယ်အကြံပြုတာမှာအားကောင်းတဲ့လွှမ်းမိုးမှုတွေရှိခဲ့ဘူးပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဌာနကနေတိုင်ဝမ်ကိုဒေါ်လာ 1.83 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချမဲ့အစီအစဉ်ကိုလွှတ်တော်ကိုတရားဝင်အကြောင်းကြားခဲ့ပါတယ်။ရောင်းချမဲ့လက်နက်တွေထဲမှာ Frigate စစ်သင်္ဘော2ဆင်းတင်ကားဖြတ်မစ်ဆိုင်ဒုံးကုန်းရီ2တဝဲသွားဒီတိုက်ခိုက်ရေးတန်ချက်ကကားတွေနဲ့မြေပြင်ကနေဝေဟင်ပစ်စတင်ကားဒုံးကြီးတွေပါဝင်မယ်လို့နိုင်ငံသားရဲ့ဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီအစီအစဉ်ကိုအမေရိကန်လွှတ်တော်ကလေ့လာဆန်းစစ်ဖို့နဲ့ပယ်ချဖို့အတွက်ရပ်ပေါင်း30အချိန်ရမှာလည်းဖြစ်ပါတယ်။ထိုင်ဝမ်အနေနဲ့ကိုကိုကိုကာကွယ်နိုင်စွမ်းဆက်ရှိဖို့အတွက်လိုအပ်တဲ့လက်နက်တွေပံ့ပိုးပေးဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအပြောင်းလဲမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဒေးဗစ်မက်ခါဗီကပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကိုလက်အောက်ခံနယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ထိုင်ဝမ်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးတွေမထိခိုက်စေဖို့အတွက်လက်နက်ရောင်းချမဲ့အစီအစဉ်ကိုဖြတ်သိမ်းတင်တယ်လို့ပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်းနိုင်ငံတို့ကြားနှစ်နိုင်ငံဆွေးနွေးပွဲကိုပ ြုလုပ်ခဲ့ပြီးတော့အဓိကအားဖြင့်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုပိုမိုအားကောင်းလာစေဖို့ထိုင်းနိုင်ငံအနေနဲ့အရက်သားအစိုးရအုပ်ချုပ်ရေးစနစ်ပြန်လည်ပြီးတော့ဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနဘက်ကနေဖိအားပေးတိုက်တွန်းခဲ့ပါတယ်။ဘော်ရူးနေမှာကျင်းပတဲ့ထိုင်းနဲ့အမေရိကန်မဟာဗျူဟာမြောက်ဆွေးနွေးပွဲမှာကုန်သွယ်ရေးကနေဒေတာတွင်လုံခြုံရေးကိစ္စတွေအထိပါဝင်ခဲ့တယ်လို့အာရှပစိဖိတ်ဒေတာတခွင်ရဲ့အရေးကိစ္စတွေလည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့တာယာဝါပြောရေးလုံညုံရေးစီးလုံးညီညွတ်မှုနဲ့တည်ငြိမ်အေးချမ်းရေးကိုအမေရိကန်ပြည်ထောင်စုကလူလာတဲ့အကြောင်းအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောဆိုပါရတယ်။2014ခုနှစ်တွင်အာနာသိမ်းယူခဲ့တဲ့သူလက်ရှိထိုင်းဝန်ကြီးချုပ်ပရာချွန်ချန်အိုချာနဲ့စင်ပန်ပြီးတော့လေးနှစ်တည်းဆွေးနွေးမှုတွေကိုပြုလုပ်နိုင်ခဲ့တယ်လို့လည်းမစ္စတာရက်ဆယ်ကပြောဆိုပါရတယ်။ပြီးခဲ့တဲ့လအတွင်းထိုင်းနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးဂလန်ဒေးဗစ်ကထိုင်းနိုင်ငံရဲ့တော်ဝင်မိသားစုအပေါ်အတရေပြက်စီမှုနဲ့ချက်မှတ်နေတဲ့ထောင်ဒဏ်တွေအပေါ်ပြစ်တင်ဝေဖန်ပြောဆိုမှုကြောင့်နှစ်နိုင်ငံကြားမှာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်ခဲ့ပါတယ်
။အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ Republican ကိုစလဲ၉ဦးဟာနှစ်သက်ကူအားလည်းရမတိုင်မီနောက်ဆုံးချိန်ဖြစ် Nevada ပြည်နယ် Las Vegas မြို့မှာအင်္ဂါနေ့ကစကားစစ်ထိုးကြရမှာကိစ္စတော်တော်များများအခြေတင်ဖြစ်စရာတွေကြုံခဲ့ရပါတယ်။2016ခုနှစ်သမ္မတရွေးပွဲမှာတိုင်မီပါတီတွင်အကျိုးရွေးကောက်ပွဲတွင်မှာအရေးပါလာတဲ့ပထမဆုံးကြိမ်ပနမရွေးချယ်မှုတွေအိုင်အိုဝါပြည်နယ်မှာကျင်းပဖို့နှစ်လတောင်မကြံတော့တဲ့အချိန်မှာ Republican Party ကိုယ်စားလှယ်တွေထောက်ခံမဲ့ရဖို့အပြင်းထန်ကြိုးစားခဲ့ကြတာဖြစ်ပါတယ် Direct from Washington The Voice of America The ဒါကတော့ကြာတပရင်းနေနဲ့ခင်းတဲ့တင်အစီအစဉ်ကိုဥဆက်မိုးဝင်နဲ့မနနာချန်သူကတင်ပြခဲ့တာပါရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ဟာ2015ခုနှစ်အတွက်တင်းစာရှင်းလင်းပွဲကိုမနေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာနိုင်ငံတကာရေးရာနဲ့ပတ်သက်လို့အကဲဆက်မှုတွေ၊စိုးရိမ်မှုတွေ၊အောင်မြင်မှုတွေကိုမိမောင်းထိုးပြခဲ့ရမှာမြန်မာနိုင်ငံမှာအစိုးရစစ်တပ်နဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ကောင်းဆောင်ဒေါက်ဆန်းစုကြည်တို့ကြားတည်ငြိမ်တဲ့အာဏာလွှဲပြောင်းရေးအတွက်ဆွေးနွေးမှုကိုစတင်နေတဲ့အကြောင်းအပြင်ခွဲခြားဆက်ဆံခံနေရတဲ့လူနည်းစုတွေအရေးဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားသွားပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဒေါ်လတ်လတန်းကပြောပြမှာပါရှင
်။2009ခုကစလို့ကုလသမဂ္ဂတွင်းမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့တဲ့မစ္စတာဘန်ကီမွန်ကကုလသမဂ္ဂရဲ့နှစ်80ပြည့်အထိမ်းအမှတ်ကိုဆင်နွှဲခဲ့တဲ့2015နှစ်ချုပ်အဖြစ်ဗုဒ္ဓနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီနှစ်အတွင်းကုလသမဂ္ဂအနေနဲ့အောင်မြင်မှုတွေနဲ့အကဲဆတ်မှုတွေကိုရင်ဆိုင်ခဲ့ရတယ်လို့ခုလူပြောခဲ့ပါတယ
် The year 2015 has brought both breakthrough and horror. The United Nations continues to strengthen
ဒီ2015ခုနှစ်ကအောင်မြင်မှုတွေလည်းရှိခဲ့တယ်လို့ထိတ်လန့်တွန့်လှုပ်စရာတွေနဲ့လည်းရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့ငင်းညာရေးဖော်ဆောင်မဲ့ကျဲပြန့်တဲ့လေလာဆန်းစစ်မှုတွေငင်းညာရေးထိမ့်သိမ်းလုပ်ငန်းစဉ်တွေနဲ့အနာဂတ်မှာပါဝင်မဲ့အခန့်ကဏ္ဍတွေအပါအဝင်အဖွဲ့အစည်းကြီးကိုအားဖြည့်ဖို့ဆက်လက်ဆောင်ရွက်နေပါတယ်
။နိုင်ငံတကာမှာအောင်မြင်မှုတွေကိုမိမောင်းထုတ်ပြခဲ့ရမှာတော့တိုးတက်မှုရရှိခဲ့တဲ့မြန်မာနိုင်ငံအခြေအနေကိုအတွင်းမှုချုပ်ကထောက်ပြခဲ့ပါတ
ယ်။ In Myanmar, the government and army are cooperating with the To Aung San Suu Kyi for a stable
မနက်ငယ်မှာညဉ့်ညံစွာအနာလွှဲပြောင်းနိုင်ရေးအတွက်အစိုးရနဲ့စစ်တပ်တို့ဟာဒေါအောင်ဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တချိန်တည်းမှာပဲခွဲခြားဆက်ဆံခံနေရတဲ့တိုင်းရင်းသားအုပ်စုတွေကိုအခုလိုအသွင်ကူးပြောင်းရေးဖော်ဆောင်မှုမှာပါဝင်လာစေဖို့နဲ့အုပ်စုအလုံးပါဝင်တဲ့အခြေတင်ဆွေးနွေးမှုစတင်နိုင်ဖို့ဆက်လက်ကြိုးပမ်းသွားဖို့လိုအပ်ပါတယ်။ဒီဖော်ဆောင်မှုကိုကုလသမဂ္ဂအပြင်ကျွန်တော်ကိုယ်တိုင်ကလည်းနှစ်ပေါင်းများစွာပဲထောက်ခံအားပေးလာခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့လည်းအကူအညီတွေပံ့ပိုးသွားမှာဖြစ်ပါတယ်။
မစ္စတာဘန်ကီမွန်နီနဲ့သူ့ရဲ့တွင်းမှုချုပ်တက်တန်းတွင်မြန်မာနိုင်ငံကိုနာကစ်တိုက်ခတ်စဉ်2008ခုနှစ်ကတခါသွားရောက်ခဲ့ပြီး2012ခုနှစ်မှာတခါသွားရောက်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ဖို့အထူးကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေနမ်ပြားကို2010ခုကခန့်အပ်ခဲ့ပြီးမြန်မာနိုင်ငံအပြစ်ခရက်စေးရေးနဲ့ပတ်သက်လို့ဆွေးနွေးပွဲတွေကိုလေ့လာသူအဖြစ်တက်ရောက်ရှိခဲ့တယ်လို့ကချင်ပြည်နယ်ရှိရိုဟင်ဂျာတွေအရေးနဲ့ကချင်ပြည်နယ်ဒုက္ခသည်အရေးစသည်တို့မှလည်းပါဝင်ဆောင်ရွက်ခဲ့ဖို့မြန်မာနိုင်ငံကိုမကြာခဏဆီလွတ်ခဲ့တာလည်းဖြစ်ပါတယ်။အချိန်နဲ့မှာပဲကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးခြေအနေနဲ့ပတ်သက်လို့လက်ရှိထွေထွေညီလာခံကြီးရဲ့တတိယကော်မတီကကန့်ကွက်မဲမရှိဘဲနိုဝင်ဘာလ18ရက်နေ့ကအဆိုပြုချက်မူကြမ်းကိုအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအတည်ပြုခဲ့တဲ့မူကြမ်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိလိုက်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်က 2016မှာအစိုးရတည်ဖြည့်တက်လာရေးအတွက်လက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့ချောမွေ့စွာအာဏာလွှဲပြောင်းပေးဖို့ပြင်လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအပြင်တရားဥပဒေစိုးမိုးရေးကိုလည်းလေးစားလိုက်နာဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအရေးနဲ့တခြားကိုယ်ွယ်တဲ့ဘာသာဝင်တွေအပြင်တိုင်းရင်းသားလူနည်းစုတွေခွဲခြားဆက်ဆံခံရမှုအပေါ်မှာလည်းအလွန်ဆိုးရိမ်မကင်းဖြစ်တဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားတာတွေ့ရပါတယ်။ချီနှစ်မှာပဲတိုင်းရင်းသားလက်နက်ကိုင်းရှစ်ဖွဲ့နဲ့မြန်မာအစိုးရကြားအပြည့်ရသဘောတူညီမှုချုပ်ဆိုနိုင်ခဲ့တာကိုကြိုဆိုလိုက်ပေမဲ့အဲ့ဒီကတည်းကဆင့်တခြားလက်မှတ်ရေးထိုးထားခြင်းမရှိတဲ့အဖွဲ့တွေနဲ့လည်းဆက်လက်ဆွေးနွေးသွားဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ခွင့်ကိုလည်းအဆိုပြုချက်မှာတိုက်တွန်းထားသလိုကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာ2016အတွက်ဆက်လက်ကူညီဆောင်ရွက်ရမှာဒေါ်လာသန်းကျော်ရထားဖို့ကိုလည်းဖော်ပြထားတာတွေ့ရပါတယ်။ဒီအဆိုပြုချက်ကိုလည်းကုလအတွင်းအထွေထွေညီလာခံကြီးကအတည်ပြုပေးရမှာဖြစ်ပါတယ်။2009ခုကစလို့ကုလသမဂ္ဂအတွင်းမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့သူမစ္စတာဘန်ကီမိုနီနဲ့ဒီနှစ်အတွင်းကုလသမဂ္ဂကရရှိခဲ့တဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ရမှာအရေးကြီးဆုံးကတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့ပဲရစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီမှုပဲဖြစ်ပါတယ်။ဒီနှစ်အတွက်ကမ္ဘာကြီးအနေနဲ့အဆိုးရွားဆုံးရင်ဆိုင်ခဲ့တဲ့ချက်တွေနဲ့တစ်ခုကတော့ဆီးရီးယားပဋိပက္ခကြောင့်ဒုက္ခသည်တွေဒီနှစ်အတွင်းတိုးလာတဲ့အခြေအနေနဲ့ IS ဘိုကိုဟာရမ် El Shabab အစရှိတဲ့အကြမ်းဖက်အုပ်စုတွေရဲ့ချိန်ချောက်မှုတွေပင်ဖြစ်ပါတယ်။မစ္စတာဘန်ကီမွန်အနေနဲ့2016မှာရာဒူးတတန်းကုန်ဆုံးမှဖြစ်တဲ့အတွက်ကြောင့်လေသူ့ရဲ့နေရာမှာအစားထိုးနိုင်ဖို့ခန့်အပ်နိုင်ဖို့အတွက်လေကုလသမဂ္ဂအနေနဲ့ရေချင်းပြည့်မီသူတွေကိုအင်ကာနီကပဲရှောက်လွှာစတင်ခေါ်ယူနေပြီဖြစ်ပါလေရှင
်ဒေါ်လာလာတန်းပြောပြသွားတာပါရှင်ဒီသတင်းနဲ့တဆက်တဲ့အခုဒီမြန်မာနိုင်ငံမှာလာမယ့်အစိုးရအသစ်ကိုနိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုတော့လက်ရှိအစိုးရတာဝန်ရှိသူတွေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီတာဝန်ရှိသူတချို့ပထမဆုံးအကြိမ်နေပြည်တော်မှာမနေ့ကဆွေးနွေးခဲ့ကြပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါဒေါ်ဆန်းစုကြည်ဦးဆောင်ပြီး NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမ္မတဦးသိန်းစိန်အစိုးရဘက်တာဝန်ရှိသူတွေဟာနေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံတော်အကြီးအကဲတာဝန်နဲ့ဆိုးရွားဖွဲ့တာဝန်တွေစနစ်ကြလွှဲပြောင်းရေးတွေနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်။နေပြည်တော်ပြည်သူ့လွှတ်တော်ဝင်အတွင်းမှာပြုလုပ်ခဲ့တဲ့ညီနိုင်းစည်းဝေးပွဲနဲ့ပတ်သက်ပြီးတော့သမရာယုံညွန်ကြားရေးမှူးဦးစော်ထေးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့ကျွန်တော်တို့ဟိုပြည်သူ့လွှတ်တော်ပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ဒီနေ့ကြားရေးကော်မတီပေါ့အဆောင်မှအိုင်တွင်းမှာအဲကျွန်တော်တို့နိုင်ငံတော်အကြီးအကဲတာဝန်နဲ့ဆိုးရွားဖွဲ့တာဝန်လွှဲပြောင်းညီနိုင်းရေးဆိုင်အစည်းအဝေးပေါ့အဲ့ဒါမိလေပိုင်းမှာလုပ်တယ်လုပ်တဲ့ဟာကိုအစည်းအဝေးကိုအတော်ဆန်းစုကြည်ဦးစီးပြီးလုပ်တယ်ပေါ့ကျွန်တော်တို့အစိုးရဘက်ကတော့ဥရထွေရဲ့ကျွန်တော်တို့ဘက်ကတွညွန်ချုပ်ဦးမောင်အောင်ရဲ့ကျန်တော်ရဲ့သုံးယောက်တည်းတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကဦးဝင်းအောင်ဦးဝင်းထိန်ရဲ့ဒေါက်တာမျိုးအောင်ရဲ့ဒေါက်တာအောင်ပြီးရဲ့တက်တယ်အဲအစည်းအဝေးနဲ့ပတ်သက်လို့အနည်းချုပ်ပြောရရင်တော့တာဝန်လွှဲပြောင်းလာမှာအစီအစဉ်ချောဝေးစေဖို့နှစ်ဖက်ပေါ့ဦးအောင်ဆောင်ရမယ့်လုပ်ငန်းစဉ်တွေအသေးစိတ်ကိုဆွေးနွေးခဲ့ကြတယ်ဟော
အစိုးရတာဝန်တွေလွှဲပြောင်းတာမှာအစဉ်ပြေချောမွေ့စေဖို့အတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေကိုအသေးစိတ်ဆွေးနွေးခဲ့ကြပြီမဲ့လည်းထုတ်ဖော်ပြောဆိုဖို့သူကညှင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံရေးသမိုင်းမှာအစိုးရတရက်ကနေနောက်တက်လာမဲ့အစိုးရတရက်ကိုငြင်းငြင်းချမ်းချမ်းနဲ့အစိုးရတာဝန်တွေလွှဲပြောင်းဖို့လုပ်တာဟာဒါဟာပထမဦးဆုံးအကြိမ်ဖြစ်ပြီးဂုဏ်ယူစရာကောင်းတဲ့ကိစ္စရပ်ဖြစ်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောကြားခဲ့တဲ့အကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ်
။ဒီနေ့ပထမဦးဆုံးညင်ပြတာပါ။ဒေါန်ဆန်းစုကြည်ကတော့ဒီဒီမှာနိုင်ငံရေးမှာဒီပထမဦးဆုံးကြည်ဒီစီးနေတဲ့ငံကြောင်းတွေအနာဂတ်ကြောင်းတို့တခါကပထမဦးဆုံးဖြစ်တဲ့ကြကြမလို့ဒါဘုံညာကောင်းတဲ့အကြောင်းနောက်ပြီးတော့မှနှစ်ပတ်လုံးတက်ကြတယ်ပြည်ပြည်လေးလေးဒီပြည်ထင်းမင်းကြီးချက်ကပြည်လေးလေးဆိုတဲ့ပြောနေတဲ့အကြောင်းမီဒီယာကြီးပြောသွားတာပေါ့ဟောရောဟောရပြီးတော့ကျွန်တော်တို့ကြတော့လေယူနီထားတဲ့ဘယ်လိုပြောင်းလဲဘယ်လိုပြောင်းလဲဘယ်လိုလက်ခံမယ်ဗာညာအဲ့ဒါမျိုးကျွန်တော်တို့
ဒါပြင်နှစ်ဖက်ဆက်လက်ဆွေးနွေးကြမဲ့အစည်းအဝေးတွေနဲ့ပတ်သက်ပြီးတော့ဦးဝင်းထိန်ကအခုလိုဆက်ပြောပါတယ
်။ဒါတော့ဒီဘက်မှာဒီရက်တော့အများဆုံးပြည်ပြီးတော့ကြာမယ်ဆိုတော့ကျွန်တော်ဒီတိုင်းကြီးနေရပါတယ်။အဲဘောကကလည်းပါမယ်ဦးရထုံးကလည်းဒီနည်းရထုံးပါမယ်။သူကခုကြည့်တယ်လို့နောက်တယောက်ပါအောင်မယ်။သူစပုတ်ကူကြည့်တော့ကျွန်တော်ရှိရလေ ဟိုအထောက်အပံ့ဘက်မှာဒေါက်တာနိုင်ပါမယ်ပုဖြူနိုင်ပါမယ်နောက်ကိုကျော်ဒီကပါမယ်နောက်ဆွေလက်ခံပါမယ
်ပြီးခဲ့တဲ့နှစ်မှာရှင်းရနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အမတ်နေရာအများစုကိုအနိုင်ရရှိပြီးတဲ့နောက်အစိုးရတက်ဖွဲ့ဖို့ဖြစ်လာခဲ့တာဖြစ်ပါတယ်လာမယ့်2016မတ်လအကုန်မှာတော့လက်ရှိသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းကုံဆုံးမှာဖြစ်ပြီးတော့အဲ့နောက်မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရတက်တက်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုရရနိုင်ပါရှင်ကြာတာပတိနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကချင်ပြည်နယ်ဖားကန့်ဒေသမှာစွန့်ပစ်မြေစာပုံပြိုကျမှုအန္တရာယ်အလုံးကိုဆိုးရွားလာနေတာကြောင့်မြန်မာအာဏာပိုင်တွေအနေနဲ့အခြေအနေတွေကိုအရေးတကြီးကြိုက်တွေဖြေရှင်းပေးဖို့ Global Witness ဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်နောင်တက်လာမဲ့ဒေါန်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရသည့်လက်ထက်မှာဖားကန်ကြောက်စိမ်းလုပ်ငန်းတွေကိုပြန်ပြီးမရတော့မှကိုစိုးရိမ်နေကြတဲ့ကုမ္ပဏီတွေဟာလက်ရှိကြောက်စိမ်းတူဖော်မှုတွေကိုအစာပေါင်းများစွာမြင့်တင်လှုပ်ဆောင်လာတဲ့အတွက်အခြေအနေတွေဟာဆိုးရွားလာနေကြောင်းဒေသခံတွေက VOA ကိုပြောပြတာကိုဆက်ပြီးတော့တင်ပြမှာပါရှင်ဖားကန်ဒေသကကြောက်စိမ်းတူဖော်ရေးလုပ်ငန်းကုမ္ပဏီပေါင်း900ကျော်ဟာလက်ရှိသူတို့တူဖော်တဲ့လုပ်ငန်းတွေမှာကြီးမားတဲ့ဆက်ရန်းနေရာတွေနဲ့အားပြင်းတဲ့မိုင်းတွေကိုအရှိန်အဟုန်နဲ့အသုံးပြုလုပ်ဆောင်လာတာကြောင့်ဒေသခံတွေအနေနဲ့အသက်ဘေးအန္တရာယ်ကိုထိခိုက်လာမှာစိုးရိမ်မကင်းဖြစ်နေကြတာပါပြီးခဲ့တဲ့တနင်္လာနေ့ကပဲရတနာရောင်ကြီးကုမ္ပဏီပိုင်ကြောက်စိမ်းတွင်းမှာမြေစာပုံထပ်ပြီးပြိုကျတဲ့အတွက်တည်ဆုံးသူဦးရေအတိအကျမသိရသေးပေမဲ့မြေပိတည်ဆုံးသူတချို့ရှိခဲ့ပါတယ်ကြည့်ခဲ့တဲ့လားကပဲအဲ့ဒီကြောက်စိမ်းတွင်းမှာမြေပြိုကျလို့လူပေါင်း130ကျော်တေဆုံးခဲ့တာပါအခုလိုဒေသခံတွေမြေစာပုံပြိုကျတဲ့အန္တရာယ်ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့အာဏာပိုင်တွေအနေနဲ့အမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းကြောင်းလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်တဲ့ကချင်ပြည်နယ်ကကြောက်စိမ်းလုပ်ငန်းအကြောင်းအစီရင်ခံစာရေးသားသူဂျူမန်ကူဘားက VOA ကိုပြောပါတယ်
I think this issue shows that action is needed urgently. It can't wait. It's really important that we don't see more of these incidents.
ဒီချင်းနေကိုကြည့်ရင်အချိန်ဆောင်မနေပဲအလျင်းမြန်အရေးယူဆောင်ရွက်ဖို့တင့်ပါတယ်။နောက်ထပ်မြေပြိုကျတဲ့ဖြစ်ရပ်တွေထပ်ပြီးမမြင်ရဖို့ကအရေးကြီးပါတယ်။ဒေသခံပြည်သူတွေရဲ့အတန်ကိုနားထောင်ဖို့လည်းပိုးပြီးအရေးကြီးတာပါ။မြေပြိုကျမှုဟာတရက်ချားစီလိုဖြစ်နေသလိုလူတွေအနေနဲ့လည်းထိတ်လန့်နေကြပြီးအရေးယူဆောင်ရွက်တာလည်းမတွေ့ပါဘူး။ဒါကြောင့်ဒီပြဿနာကိုစပြီးကင်တွယ်ဖို့ဆိုရင်ဒီမြေစာပုံပြိုကျမှုတွေဖြစ်စေတဲ့ကြောက်စိမ်းတူးဖော်တဲ့လုပ်ငန်းတွေရဲ့နောက်ကွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကိုစုံစမ်းဖော်ထုတ်ဖို့အတွက်အရေးကြီးပါတယ
်။အခုလိုကြောက်စိမ်းတူးဖော်ရေးကုမ္ပဏီတွေကဒီသတင်းပတ်တွေအတွင်းဖားကန့်ဒေတာမှာအင်အားအလုံးအရင်သုံးပြီးတူးဖော်ရေးလှုပ်လာတဲ့အတွက်ဒေတာကန်တွေကလည်းမနေ့ကစတင်ဆန္ဒပြခဲ့ကြပါတယ်။ဒီအခြေအနေတွေကိုထိန်းနိုင်ဖို့ဆိုရင်ကြောက်စိမ်းတူဖော်တဲ့လုပ်ငန်းကိုစနစ်တကျထင်သာမြင်သာနဲ့စီမံခန့်ခွဲအုပ်ချုပ်ဖို့လိုအပ်နေကြောင်းဂျူမန်ကူဘားကပြောပါတယ်
။ Well last year we saw major protests and we saw nearly 5000 people.
ပြီးခဲ့တဲ့နှစ်ကလည်းဒေတာကန်ပြည်သူ 9000 နီးပါးလောက်ပါတယ်။ဖားကန့်ကြောက်စိမ်းတူဖော်ရေးဆန့်ကျင်တဲ့အဓိကဆန္ဒပြပွဲကြီးဖြစ်ခဲ့တာကျွန်မတို့တွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းသူတို့လူလားချက်တွေကိုဖြည့်ရှင်းဆောင်ရွက်ပေးမယ့်အစားဖားကန့်ကအခြေအနေတွေကတနေ့တခြားပို့ပြီးဆိုးဝါးလာနေတာပါ။ဒါကြောင့်မြန်မာအာဏာပိုင်တွေအနေနဲ့အဲ့ဒီဒေသမှာလက်တလောဘာတွေဖြစ်နေလဲဆိုတာကိုအရေးတကြီးသုံးသပ်ပြီးကြောက်စိမ်းတူးဖော်တဲ့လုပ်ငန်းကိုစီမံခန့်ခွဲအုပ်ချုပ်ဖို့အတွက်မဟာဗျူဟာချမှတ်ဖို့လိုအပ်ပါတယ်
။2016ခုနှစ်ဧပြီလမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတရားဝင်အာဏာမယူခင်လက်ကျန်လာပိုင်းတွေအတွင်းလက်ရှိအစိုးရတာဝန်ရှိသူတွေခရိုနီစီးပွားရေးသမားတွေနဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေအပြင်တိုင်းဒေသလက်နက်ကိုင်တွေဘက်ကသူတို့ရဲ့လုပ်ပိုင်ခွင့်တွေကိုအသုံးချပြီးအိန္ဒိချင်းတရုတ်နိုင်ငံကလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့အင်းနဲ့အားနဲ့ကြောက်စိမ်းတွေကိုတူးဖော်ယူနေကြတာဖြစ်တယ်လို့အမည်မဖော်လိုတဲ့ဖားကန်ဒေတာကန်တအုပ်က VOA ကိုပြောပါတယ
်။အစိုးရထိပ်ပိုင်းခေါင်းဆောင်တွေပေါ့နော်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့ပုဂ္ဂလိကသူတို့ပူးပေါင်းမှလုပ်ထားတဲ့အကျိုးတူလုပ်ငန်းတွေတော်တော်များများရှိတယ်အဲ့လိုဆိုတဲ့ချိန်ကျတော့အဲ့ချို့အစိုးရထိပ်ပိုင်းကောင်းဆောင်တယ်ဆိုအခုဒီရွေးကောက်ပွဲမှာအနိုင်ရတာတွေတိတ်မပါဘူးမပါတော့တဲ့ချိန်ကျတော့သူတို့နောက်အခုတက်လာမယ်အစိုးရလက်ထက်ကျတော့သူတို့အဲ့ဒီပေါ်မှာဆိုသူရင်းနှီးမြှုပ်နှံထားတဲ့ငွေကြေးအင်အားတွေကသူလည်းတော်တော်များတဲ့အတွက်ကြောင့်လို့အဲ့ဒီပေါ်မှာသူတို့စိုးရိမ်မှုပေါ့နော်နောက်တက်လာမယ်အစိုးရလက်ထက်မှာအဲ့ဒီလုပ်ငန်းတွေကိုသူတို့မရတော့မဲ့အနေအထားမျိုးပုံစံမျိုးကိုသူတို့ဘက်ကစိုးရိမ်ကြီးလို့ဖြစ်မယ်လို့ပေါ့နော်ဒါတစ်ချက်ပေါ့နောက်ပြီးတော့ဒီတက်လာမယ့်အစိုးရလက်ထက်ကြတော့လေအဲသူတို့ဒီဟာဒီလုပ်ငန်းတွေကိုအခုလိုမျိုးဆက်ရံတရားကြီးကြီးမားမားနဲ့လုပ်ခွင့်မရဘူးမရတော့မယ့်အနေအထားမျိုးကိုသူတို့စိုးရိမ်နေရဲ့ ဟိုအားလုံးခြုံငုံလိုက်မယ်ဆိုရင်တော့တို့ခဏတော့အချိန်မှာတို့ကစိုးရိမ်မှုကြီးတဲ့အဖြစ်ကြောင့်လို့ပဲကျွန်တော်ကအခုလိုလုပ်ကြတယ်လို့ထင်တယ
်။ဖခန်ဒေတာကကြောက်စိမ့်လုပ်ငန်းအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့တင်ရန်ဇာတထုတ်လုပ်ရေးလုပ်ငန်းနဲ့ပတ်သက်လို့ပထမဆုံးအချိန်အစီရင်ခံစာတစ်စောင်ကိုတော့အခုလာမယ့်သတင်းပတ်မှာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ EITI ခေါ်တင်ရန်ဇာတထုတ်ယူမှုပွင့်လင်းမြင်သာမှုအဖွဲ့ကထုတ်ပြန်ဖို့ရှိပါတယ်ရှင်။
ချင်းပြည်နယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုတ်ထွက်နေပါလေမြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွန့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရပါမှာဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် view ရဲ့ဖုန်းနံပါတ်က12923812555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ကျွန်တော်တို့ view မြန်မာပိုင်းစီစဉ်ကနေအခုလို့ဒီဇင်ဘာခရစ်စမတ်စကာလာရောက်ပြီဆိုရင်တောတာရှင်တွေအတွက်တေးသချင်းတွေကိုထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနေ့အတွက်တော့နာမည်ကျော် Jingle Bell သချင်းကိုပုံစံတစ်မျိုးနဲ့တီးဆိုထားတာကိုတော့နားဆင်ကြရအောင်ပါရှင
Dashing through the snow in a one-horse open sleigh.
Building snowmen and having lots of fun 'cause we got presents today.
Bells on bobtails ring, making spirits bright.
We got a good look at old Saint Nick because we stayed up late last night. Sing!
Jingle bells, jingle bells, jingle all the way.
Jingle all the way.
Oh, what fun it is to ride in a one-horse open sleigh.
Wait for Kris Kringle and celebrate this magic time with all my friends and all my fam. Let's light the fireplace, wrap gifts and decorate. Let's do the things we always do around the holidays. Let's pull the sled out so we can have a great time. Take turns pushing each other down the mountainside. 'Cause all we have to do today is laugh and play while we sing and we jingle all the way. Hey!
Jingle bells, hey. Jingle bells, jingle all the way.
Jingle all the way.
Oh, what fun it is to ride in a one-horse open sleigh.
ဒါပဲနေမနေခင်အတွက်မကြခင်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာမြမမျက်မှောက်ရေးရာဆွေးနွေးကန်အစီအစဉ်ကိုနားဆင်ရတော့မှာပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
အခုတွင်းလာတဲ့ကားကြီးတွေကအခုကျွန်တော်တို့ဒီဖားကံမှာဆိုလို့ရှိရင်ကျွန်တော်တို့အကြီးဆုံးမြင်ဘူးတာကဒီဘက်ဟိုးဆိုလို့ရှိရင်2000ပဲမြင်ဘူးလားဒါ2000အမြင့်ဆုံးပေါ့နော်ကက်တပလာအရင်
တော့ဒါကတော့ဘလူးဝင်စားနေတဲ့ကြောက်စိမ့်မြီအကြောင်းဆွေးနွေးထားတဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်ပထမအဆုံးတင်ပြပေးချင်တာကတော့တရုတ်နိုင်ငံရဲ့အစိုးရပိုင်းရှင်းဟွာသတင်းဌာနကနေရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာလွှဲပြောင်းပြီးအတွက်ပထမအဆုံးအကြိမ်အနေနဲ့ညှိနှိုင်းဆွေးနွေးမှုပြုလုပ်ခဲ့ပြီးဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစနစ်တကျအာဏာလွှဲပြောင်းနိုင်ရေးအတွက်ညှိနှိုင်းတဲ့ပထမအဆုံးအစည်းအဝေးကိုနေပြည်တော်မှာမနေ့ကကျင်းပပြုလုပ်ခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်အဲ့ဒီအစည်းအဝေးမှာကောင်းမွန်တဲ့ရည်ရွယ်ချက်နဲ့အာဏာလွှဲပြောင်းမှုအကောင့်ထဲပေါ်ရေးလှုပ်ဆောင်ကြဖို့ဆွေးနွေးကြတယ်လို့အပတ်စဉ်လေး3-4ချိန်တွေ့ဆုံပြီးတော့ဆွေးနွေးကြမယ်အကြောင်းမြူသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထင်ကပြောဆိုခဲ့တယ်ဆိုပြီးရေးသားထားပါတယ်နောက်ပြီးတော့အဲ့ဒီအစည်းအဝေးကိုအစိုးရဘက်ကပြန်ကြားရေးဝန်ကြီးဦးရဲထွတ်တမနာယုံရဲ့ညွှန်ကြားရေးမှုဦးစော်ထေးနဲ့ဆောက်လုပ်ရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှုချုပ်ဦးမမောအောင်တို့တက်ရောက်ခဲ့ကြတယ်လို့ရေးသားထားပါတယ်ခင်ဗျာဆက်လက်ပြီးတော့ဖော်ပြခြင်းနဲ့နောက်အကြောင်းအရာတစ်ခုကတော့ Industry Week ဆိုတဲ့ online စာဆောင်မှာဆောင်းမရှင် Ted MacBreak Sylvia Yi Buzz Berry နဲ့ Sim တို့ပူးတွဲရေးသားထားတဲ့2016ခုနှစ် American ပြည်ထောင်စုရဲ့စီးပွားရေးအရေးယူပိတ်ဆို့မှုအပေါ်တုံ့တက်ထားတဲ့ဆောင်းမဖြစ်ပါတယ်အမေရိကန်နိုင်ငံကကွန်ပစ္စည်းထုတ်လို့ရောင်းချသူတွေဟာနှစ်သစ်တစ်ခုကိုရောက်တော့မယ်ဆိုရင်ကုန်သွယ်ရေးအတွက်အခွင့်အလမ်းအနေနဲ့အမေရိကန်အစိုးရရဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေကန့်သက်ချက်တွေကိုတည်ထားဖို့လိုတယ်ဆိုပြီးတော့ရေးသားထားပါတယ်။ထုံးစံဆိုသလို2016ခုနှစ်ရဲ့စီးပွားရေးလုပ်ကိုင်ဆောင်ရွက်မှုတွေကပြီးခဲ့တဲ့2015ခုနှစ်ရဲ့ရလဒ်ဒီပေါ်မှာအခြေခံနေဆိုပြီးတော့ထောက်ပြရေးသားထားပါတယ်။ကျူးဘားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖိရှော့ပေးခဲ့တယ်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပုံမှန်ဆစ်ဆွေးခွင့်ပြုတော့မယ်ဆိုရင်အရေးယူပိတ်ဆို့ထားတာတွေကိုဖွင့်ပေးမယ်။ယူကရိန်းရေးနဲ့ပတ်သက်ပြီးတော့ရုရှားအပေါ်ပိတ်ဆို့မှုတွေဆက်လက်ပြီးတော့ထားရှိမယ်။မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုရှော့ပေါ်ပေးလာနိုင်တဲ့စတဲ့အချက်တွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားအရေးယူပိတ်ဆို့မှုတွေကိုဆက်လက်ထားရှိအောင်မှဖြစ်ပေမဲ့ကျေးဇူးတော်နဲ့နောက်ပိုင်းမြန်မာနိုင်ငံထံကုန်တင်ပို့မှုတွေကိုအဆင်ပြေချုံးမွေအောင်အတွက်ပြုတ်ပြင်မှုတွေပြုတ်လို့ပြေးခဲ့တယ်ဆိုပြီးတော့ထောက်ပြခဲ့ပါတယ်။ဒီဇင်ဘာလအတွင်းပြုတ်လို့ရတဲ့အခြေလန်းဟာအမေရိကန်ကုန်တင်ပို့သူတွေအနေနဲ့မြန်မာနိုင်ငံရဲ့ကုန်သွင်းမှုပြုတ်လို့ရမှာအဆင်ပြေလွယ်ကူသွားအောင်လှုပ်ဆောင်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့ erawdi.org online မှာဆောင်းမရှင်မိုးမြင့်ရေးသားထားတဲ့ရခိုင်တိုင်းမှာဝန်ကြီးချုပ်ရာထူးတာဝန်နေရာအတွက်ရွေးကောက်ပွဲအနိုင်ရ NLD ပါတီနဲ့ညှိနှိုင်းမှုရခိုင်ပါတီကမျှော်မှန်းထားတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။ရခိုင်အမျိုးသားပါတီ ANP အနေနဲ့ဒေသဆိုင်ရာလွတ်တော်ရေးရာကိစ္စတွေလှုပ်ဆောင်နိုင်ဖို့အတွက်အဓိကထားတဲ့အကြောင်းနောက်ပြီးတော့ပြည်နယ်ဝန်ကြီးချုပ်ဖြစ်ဒေသရင်းကပါတီကိုတာဝန်ပေးလိမ့်မယ်လို့ထင်တဲ့အကြောင်း ANP ပါတီရဲ့ခေါင်းဆောင်ဦးအေးတောင်ကပြောဆိုတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံမှာအင်အားအတောင့်တင်းဆုံးတိုင်းရင်းသားပါတီလို့ထင်ရှားနေတဲ့ ANP ပါတီဟာပြည်ထောင်စုနဲ့တိုင်းဒေသလွတ်တော်တွေအတွက်နိုဝင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာ45နေရာအနိုင်ရရှိခဲ့ပြီးတတိုင်းပြည်လုံးအတိုင်းအတာနဲ့အောင်ပွဲခံခဲ့တဲ့ NLD ပါတီနဲ့တွဲဆုံဆွေးနွေးနိုင်မှုအတွက်အခွင့်အလမ်းတွေမျှော်လင့်ထားတယ်လို့လည်းရေးသားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတော့ NLD ပါတီရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ကနိုင်ငံတောင်တင်းခိုင်မာအားကောင်းစေဖို့အတွက်တိုင်းရင်းသားတွေရောနိုင်ငံရေးပါတီတွေရောအားလုံးပါဝင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းကိုထောက်ပြရေးသားထားပါတယ်အပြည့်စုံကို The Erawdi.org မှာဖတ်ရှုနေပါတယ်ခင်ဗျာ
။ဦးဆန်မိုးဝေပြပြသွားတာပါရှင်။ကြာသပတေးနေ့နဲ့ခင်းအစီအစဉ်အတွက် American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။ဒေါ်လာလာတန်းကတင်ဆက်ထားပါရရှင
်။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
take someone for a ride
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်။ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ။ SOME S-O-N-E, someone ga ro, te u di yao. F-O-R, four ga, atue. E ga te ku, te ka, te jing. R-I-D-E, ride ga, si bo su ro. Sa kwaik hung ye, ta ye, te be ga ro. Lu te u di yao ku, te ku ku si bo, ko doa ra po. Di dong sin de la ra ga ro, lu zo gain lo ga ga, lu su ba re.1920မြောက်ကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူဆိုးဂိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရတာကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတ ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါတယ်။ခုခေတ်မှာတော့တခါတည်းရန်နောက်တလို့ပြောင်းတလို့ပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါတယ်။လူတဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့Take for a ride အတိတ်ပဲကိုအခြေခံပြီး George Grubby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I was taken for a ride when I bought the used car. I paid more than it's really worth.
ကျွန်တော်အဲ့ဒီတပတ်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတဲ့ကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်။
I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့လှိနှာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Take someone for a ride.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမှာတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဆက်လက်ပြီးတော့မြမမျက်မှောက်ရေးရာဆွေးနွေးကံကိုနားဆင်ရမှာပါမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အဓိကအားထားရာကြောက်စိမ့်တယံဇာတကိုအခုအခိုက်အတန့်မှာတူးပေါ်ယူငင်နေကြတာဟာကိုကျိုးရှာလောဘဇောသမားတွေရဲ့ရုပ်ပြက်ဆင်းပြက်နိုင်လာတဲ့လောက်ရဖြစ်တယ်လို့တိုင်းပြည်အတွက်လည်းအထူးနစ်နာစေတာကြောင့်ဒီလောက်ရကိုအခြေအနေရလစ်လျူရှုထားသင်ကြပါသလားဘဲပုံဘဲနီးတွေနဲ့ဟန်တာတင်တယ်ဆိုတာကချင်ဒေသခံသတင်းသမားတွေဖြစ်ကြတဲ့ကိုဇော်မိုးထက်ကိုနော်ဒင်းတို့နဲ့အတူဥကြော်စန်းသားကသုံးသက်ဆွေးနွေးထားပါတယ်ရှင
်ကချင်ပြည်နယ်ကဒေသခံသတင်းသမားနှစ်ဦးကိုကျွန်တော်ဖိတ်ခေါ်ရတာကတော့ကချင်ပြည်နယ်နဲ့ပတ်သက်တဲ့အကြောင်းအရာကိုအဓိကဆွေးနွေးခြင်းလို့ဖြစ်ပါတယ်ကချင်ပြည်နယ်ရဲ့ကြောက်စိမ်းအင်မတန်တန်ဖိုးရှိတဲ့မြမရတနာသားကြောက်စိမ်းလုပ်ငန်းကိုအခုတော်တော်တူဖော်နေရတာစီမဲကမ်းမဲ့ဗျံမတာဖြစ်နေပါတယ်တိုင်းပြည်အတွက်အင်မတန်ရင်လေးစရာဘာစီကမ်းမှမရှိပဲဘုံဘော်လော်ထုတ်ယူနေရတယ်ဘလူးဝင်စားသလိုဖြစ်နေပြီဒီဟာဆရာတို့ကဒေသခံသတင်းသမားတွေဆိုတော့အချိန်နဲ့ပိုစီမဲ့ထင်ပါတယ်လူတချို့ကသုံးသပ်ကြတယ်ရွေးကောက်ပွဲပြီးအနာလွှဲပေးဖို့သုံးလလိုမှာအကုန်လုံးကောင်းပြောင်းဆင်းနေရတာပဲဆိုပြီးတော့ပြောကြပါတယ်ကိုစော်မိုးထက်ကဘယ်လိုသုံးသပ်မိပါလဲဘာကြောင့်ဒီအချိန်မှာပိုပြီးတော့စီမဲကမ်းမဲ့ဗျံမတာထင်သလိုကြမ်းပြီးပြန်ပြီးတော့ထုတ်နေကြတယ်ခင်ဗျာခင်ဗျာ
အဲကျွန်တော်မြင်တာကတော့လက်ရှိသူတို့ရဲ့ဒီလှုပ်ရှားမှုလို့ပြောအောင်ပေါ့နော်သူတို့ရဲ့ဒီစောစိန်တုဖို့ရေလုပ်ငန်းတွေလှုပ်ရှားတဲ့အနေအထားကြီးဟာဟိုမြန်လာတယ်ပေါ့နော်ဟိုမြန်လာတယ်ဆိုတာကဒီအရင်နှစ်တွေနှစ်တွေမှလည်းဒီလိုပဲပြူးကြတာတော့မှန်တယ်ဒီဒီဘက်ဒီမှာကျတော့ဘာတွေကျွန်တော်တို့သတိထားမိလာလဲဆိုတော့နံပါတ်1အချက်ရွေးကောက်ပွဲကလည်းဒီ NLD ပါတီကအနိုင်ရသွားတယ်နောက်ပြီးတော့ဂျာတီချင်းလည်းရောက်လာတယ်ရှေ့မှာလည်းဒီစစ်ပွဲတွေဖြစ်ထားတဲ့အခါကျနားထားတဲ့ကြောင်ပေါ့နော်အဲ့လိုမျိုးတော့အဲ့ဒီအတိုင်းတာမှာသူတို့တွင်းလာတဲ့ကားကြီးတွေကအခုကျွန်တော်တို့ဒီဖားကမှာဆိုလို့ရှိရင်ကျွန်တော်တို့အကြီးဆုံးမြင်ဘူးတာကဒီဘက်ဟိုးဆိုလို့ရှိရင်2000ပဲမြင်ဘူးလားဒါ2000အမြင့်ဆုံးပေါ့နော်ကက်တပလာအရင်တော့ကက်တပလာ320ဆိုလို့ရှိရင်ကျွန်တော်တို့အရင်ကြီးနေပြီဟာစက်ကြီးတွေအရင်ကြီးတယ်ပေါ့အခုဒီဝေးခါမှာအခုလက်ရှိရထားတယ်ဒီပေါ့နော်ဒီအမျိုးအစားပါဝါဘယ်လောက်ရှိရဆို900နဲ့150ရှိတယ်အဲ့တော့320နဲ့9150ဘယ်ဟိုးတစ်စီးရဲ့ engine power ဘယ်လောက်กว่าတလဲဆိုလို့ရှိရင်အဲဒါသာမျိုးတွေပေါ့နောက်ပြီးတော့ဒီမြေသာတည်ဖို့အတွက်အသုံးပြုမဲ့ကားတွေနေစဉ်နဲ့အမျှပေါ့နော်အဲ့လိုအစည်းလိုက်အစည်းလိုက်အတန်းလိုက်အတန်းလိုက်အတန်းလိုက်နောက်ဆုံးချင်းဒီ park and land ကျောမှာ land ကြီးပိတ်တဲ့အဆင့်ထိဖြစ်သွားတယ်ပေါ့နောက်သူ့လှုပ်ရှားတာကြီးလည်းအရင်တော့ ကျွန်တော်မျက်စိရှိမှမြင်တွေ့တဲ့တောင်ကြီးဆိုလို့ရှိရင်သူသားဗျာဟို3လတွင်ပြုရမယ်4လတွင်ပြုရမယ်တောင်တွင်အခုဟာတကယ်မြင့်တဲ့တောင်ကြီးဆိုလို့ရှိရင်နေချင်းညာချင်းကြီးအဲ့လိုမျိုးပေါ်တော့ဟိုအရန်ဟိုတူးရဲ့ဒီတူးတဲ့နှုတ်ကမြန်တဲ့ခါကျတော့အာဖိုးဖိုးဖိုးဆိုခုံသွားတဲ့ခါကျတော့ဒီအီဒီတို့လူမျိုးကြီးလှုပ်လိုက်တဲ့ခါကျတော့ကျွန်တော်တို့ဒေသခံတွေကဒီထဲမှာမကော
င်းဘူး။ဟုတ်ကဲ့ကိုဇော်မူတဲ့ဒေသခံတွေမကောင်းဘူးမြန်မာပြည်သူတွေကောပဲသဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတဲ့လေဘယ်လူသားအားမှဒါကိုကြည်လို့စိတ်ချမ်းသာမှာမဟုတ်ပါဘူး။လူတိုင်းစိတ်ဆင်းရမယ်ကိစ္စပါ။ဘာဖြစ်လို့ဒီလောက်တောင်မှသူတို့လောဘဆက်တက်ပြီးဒီချိန်မှာတူးနေရသလဲ။တချို့ကသုံးသပ်ကြရမလား။အဲ့တော့အနာမလွှဲပေးခင်မှာအပြောင်းရှင်းမယ်ဆိုပြီးတော့လုံနေကြတယ်ဆိုတော့အဲ့ဒီသဘောမျိုးများသုံးသပ်နေကြတာကိုဘယ်လိုသဘောရပါလဲ။အဲ့ဒါကိုဖြစ်နေတာ
။အဲ့လိုပဲထင်တာဗျကျွန်တော်တို့ထင်တာကတော့အဲ့လိုပဲထင်တာပေါ့ဒါပေမဲ့သူတို့ဘက်ကကွန်ပလိတ်တက်လာကြရင်ကအဲအခုတော့ကျွန်တော်ပြောတာမျိုးလေးတွေပေါ့နော်သူတို့ကအာကျွန်တော်3နှစ်လောက်နားထားရတာရှိတယ်အဲဘယ်လိုဘယ်လိုမျိုးပေါ့နော်အဲသူကဟိုတက်တမ်းမကုန်ခင်လေးမှာဘယ်လိုတူရတာပေါ့နော်အဲဘယ်လိုမျိုးပေါ့ဒါဆိုလုပ်ငန်းရှင်တွေဘက်ကကွန်ပလိတ်တက်လာတယ်ဒါပေမဲ့ခက်တာကဒီတောက်သိန်းတူဖို့မှုမှာဘယ်လိုစည်းမျဉ်းဥပဒေတွေနဲ့ဟိုဘယ်လိုမူဝါဒတွေနဲ့တူရလဲဆိုတာကျွန်တော်ပြည်သူကဘာမှမသိရဘူးကိုင်းနေမှာမို့လဲဘာမှမရှိဘူးသူကအခုရွာတော်မြန်လာရွာကိုပြောထားတာရှိတယ်။အဲဟိုဖခတ်ဒေတာမှာတဲ့ဒီဒီကုမ္ပဏီပေါင်း850နဲ့တဲ့ဟိုမြေကပေါင်း2000ကျော်နဲ့လုပ်ကပေါင်း8000ကျော်တူကတူးနေတယ်တဲ့။ကျွန်တော်ပြောပြတာဒါစင်းစရာပဲရှိတာ။တကယ်ကိုကုမ္ပဏီတွေကတိတိကျကျတူးသလား။ကျွန်တော်တို့အကြမ်းမင်းသိတဲ့တာကကုမ္ပဏီလုပ်ကတစ်ခုဟို200ပတ်လည်းရှိတယ်။ဒါပေမဲ့အခု1000လုံးပြောတူးနေလေဘယ်လိုတိုင်းထားလဲဘယ်သူတိုင်းထားလဲ။အဲ့ဘယ်လိုပုံစံမျိုးလုပ်နေတာလဲကျွန်တော်လက်ရှိဒေတာအာနာပိုင်နေနဲ့ဒေတာလုပ်ပိုင်ခွင့်ရှိတဲ့လူနဲ့ကုမ္ပဏီတောက်ဖိတ်တူဖို့ရေလုပ်ငန်းရှင်တွေနဲ့ဟိုလက်ဝါးရပြီးလုပ်နေတဲ့အတွက်တည်းအများကြီးရှိတယ်သဘောတူပြေကြတာ
ကိုဇော်မိုးရဲအဲ့တော့လာကြည့်လို့မြင်လို့ပါကောဒီလူတွေဟာမတော်လောဘနဲ့အဆမ်းပတန်တူဖို့နေကြတယ်စီမဲကမဲလုပ်နေတယ်ဗျာမတာဖြစ်နေတယ်ဆိုတာကိုဖီလို့ကောဟန်တာနိုင်မဲ့အမင်္ဂနာဘသူစီမှာရှိမလဲကိုနော်ဒင်းသဘောပြောပါဟု
တ်ကဲ့အခုလုံးလုံးစေကတော့ကျွန်တော်နော်ဒီအာလုံးဝစီတာလို့လည်းမရတဲ့အခြေအနေနော်တစ်ဖက်မှာလည်းပဲကျွန်တော်ဖက်ကနေတာမှခြေဆိုင်တဲ့ကချင်လူမျိုးရဲ့ဖွဲ့ဒီတိုင်းရင်းချောက်အနေနဲ့ကလည်းသူတို့အနေနဲ့လည်းအခုလိုမျိုးနိုင်ငံရဲ့အကူအကြောင်းအခြေအနေမှာသူတို့လည်းစီရရနော်တတ်နိုင်ဆုံးချောင်ထားတဲ့အခြေအနေဖြစ်တဲ့အဲ့ဒါကြောင့်မို့ဘဒူမလည်းတော့လို့ဆိုရအစီတာတော့မရတဲ့အခြေအနေမှာရောက်နေတယ်နော်ဆက်ဘာကြောင့်ဒီလိုရောက်ကြလဲဆိုလို့ရှိရင်တော့ဖက်ကနေဆက်ဆက်နေတဲ့နော်ကုမ္ပဏီကြီးကတော့နေပြီးတော့တိကွယ်ရရှိနေတဲ့ဆက်ဆက်တဲ့ community တွေပဲဖြစ်နေတယ်เนาะအဲ့ဒါကြောင့်မို့အခုကျွန်တော်စူးရင်တာကနိုင်ငံမှာဘာမှလက်တွေ့တမှုလည်းမရှိဘူးကချင်ပြည်နယ်ရောနဲ့ပူပြီးမှစီးနေလာတဲ့အဓိကတော့ဗီဒီယိုလူထုတွေပါเนาะအချင်းပြည်သူလူထုတွေဒါမှမဟုတ်လည်းတနိုင်ငံတုန်းကဗီဒီယိုလူထုတွေကတကယ်ပဲမျက်နာတယ်ဖက်ကန်ကကုံသွားပေမဲ့လည်းတကယ်လူထုတွေရဲ့ဘဝအခြေအနေတူးတက်လာရင်တော့တကယ်ဒါကိုเนา
ะဟုတ်တာပေါ့
ဟိုတက္ကသမရှိဘူးလောလောဆယ်ကတော့ဘယ်လိုလဲလူထုအခြေအနေကတိုင်းပြည်လုံးအခြေအနေပါเนาะအရန်ဆူနေတယ်ဒီနောက်ကျွန်တော်တကယ်လေ့လာထားတဲ့သတင်းရသလိုရှိတော့ဒီစောက်စင်းကနေပြီးမှကတော့ဒီနေပြည်တော်မှာရှိတဲ့တိုက်ပွဲရာရှိတီကနော်အဓိကဒီစစ်တပ်ပိုက်ဆိုင်ရာရှိတီကသူတို့ရဲ့မိသားစုဝင်ငွေတွေအတွက်နော်အကြီးမားဆုံးသူတို့ရတာကတော့ဖက်ကန်ကဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်။ဥပမာဖြစ်ဒီထိုင်းနိုင်ငံကို guest ဒီရောင်းတယ်တဘာဝတန်ငွေဒီရောင်းတယ်ဆိုတာကတော့အစိုးရရဲ့ DA ဝင်ငွေထဲမှာသူတို့ကဝင်လာတယ်။ဒါနဲ့ဖက်ကန်ကတော့သူတို့ကနော်ဒီအကူပိုင်အကျိုးကြည့်ပါတော့အများကြီးသူတို့ရတဲ့နေရာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဒါနေပြည်တော်ကအာဏာရှိအတိုင်းဝိုင်းပေါ့ဗျာဒါပေမဲ့ကျွန်တော်သိချင်တာကဒီဟာကိုဘာကြောင့်မဟန်တားနိုင်ရလဲဥပမာအဖြစ် KIA ကချင်းလူမျိုးရေးအဖွဲ့အနေနဲ့ဟောဒီကိစ္စကိုမှဘာကြောင့်သူတို့နေမည်ဖြစ်တဲ့ဒီကိစ္စမှာသူတို့ငင်းငယ်ရေးအစိုးရနဲ့ဆွေးနွေးမှုတွေပါနေလုပ်နေဒီကိစ္စကိုအဓိကထားပြီးသူတို့ဆွေးနွေးနေတဲ့အနေအထားမရှိဘူးလားခင်ဗျာကချင်လူမျိုးရေးအဖွဲ့အနေနဲ့လည်းပဲခရိုနီရွေစီကအခွန်ငွေယူပြီးတော့စီးပွားရေးလုပ်ငန်းတွေပေးထားတယ်ဆိုတာလည်းကြားပါသေးတယ်အဲ့ဒါကရော
โอเคโอเคအဲ့ဒါကတော့မှန်ပါတယ်ဒီ KIA ကတော့နော်သူတို့ကတော့ဒီဖက်ကန်တာမဟုတ်ပါဘူးနော်တခြားတနိုင်းမှာဒီနော်ပြင်းမော်အားလုံးဟိုတက်ဆက်ရစီးပွားရေးလုပ်ငန်းရှင်အားလုံးကတော့သူတို့ကတော့နော်ဒီအခွန်ကတော့သူတို့ကောက်ပါတယ်အဲ့ဒီကောက်ဖို့အတွက်လည်းအရင်ကလည်းနော်ဒီအစုရကိုလည်းပြောပြထားတယ်ဖြစ်တယ်ဒါကြောင့်ဖက်ကတာလုံးလုံးဆယ်ချင်နေမှာဒီလိုဟန်တာလို့မရဘူးလေဆိုလို့ရှိရင်အစိုးရကတော့အခု KL ကိုအရန်တိုက်ခိုက်ပြီးမှလေဖက်မနိုင်ငံရေးရပါတုံးချချင်တဲ့ပုံစံကအရန်မြင်လာ KL ရဲ့ဘူတာနာချုပ်တွေလိုင်စာပဝန်ကြီးတမကပေါ့နော်တော်တော်များများမှာလေ KL ကိုရန်ရှာတဲ့ဟာမျိုးတွေများရှိလာတယ်အခုတော့ဆိုတော့ပူပြီးမှရန်ရှာတဲ့ပစ်ခတ်မှုတွေအများကြီးပေါ့အဲ့ဒီသဘောကတော့ KL ကဆက်ပစ်လာလို့ရှိရင်သူတို့ကတော့အကြီးကျယ်ပြစ်ပြစ်မှနော် KL ကဒီလိုမျိုးအငင်းချမ်းရဲ့ကိုဖြစ်စီတယ်နော်အစိုးရအခုပြောင်းကာလမှာနော် KL ကဖြစ်စီတယ်ဆိုပြီးမှသူတို့ကဥမာအဖြစ်အဲ NLD ကအနာလွဲပြုံးဖို့အဲကိစ္စတွေမှာနော်သူတို့ကနောက်နေတာမျိုးအဲ့လိုမျိုးပေါ့နော်အဲ့ဒါကို KL ကစူးရင်တဲ့အတွက်ကြောင့်
No, no, sir. Yeah, but then I sung out. I got song with that.
Yeah, okay, okay, okay. Good morning. You know, but you know, to cool me, you know, I'm going to eat this. So, good, so, more. ကိုနိုင်ငံရေးအချင်းအခုအနာထွက်ပြောင်းရေးကိစ္စကိုနောက်နေ့တော့မှာဟိုဘက်ကတွန်းဆုပ်သွားမှာဆိုလို့ဆိုပြီးတော့ရဆိုင်ပြရတယ်ဆိုတာဟုတ်ကဲ့ကျွန်တော်ရင်းလဲပြောတယ်လူတော်တော်များများလဲပြောကြတယ်အဲ့လိုရဆိုင်ထားသင့်သလားတကယ်တော့အဲ့လိုဟုတ်နေပါသလားနိုင်ငံရေးအရကျွန်တော်ရဲ့မိတ်ဆွေသတင်းသမားကြီးတယောက်ပြောဆိုတော့အယူကိုချော့ပေါင်းနေရသလိုအဲ့လိုအခြေအနေများတကယ်ရှိနေပါလားဒီကိစ္စကိုလက်ပတ်
င်ဘူးဆိုတော့တစိတ်တစ်ပိုင်းတော့သက်ဆိုင်တယ်ဟိုဒီဟာကတော့ဘလို့ဖြစ်နေလဲဆိုတော့ဟိုအချိုးစည်းဘွားနဲ့အများကြီးဆိုင်နေတယ်ဗျဟိုသူတို့ကတော့အချိုးစည်းဘွားအတွက်ရရင်ရသလောက်ယူမယ်လုပ်မယ်ပေါ့နော်အဲအဓိကကတော့အဲ့ဒါပဲဖြစ်ဆိုတာဖြစ်မှာပါဗျ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကမြစ်ဆုံကိစ္စတော့ငါတတိုင်းပြည်လုံးကပြည်သူလူထုတွေစာရေးဆရာတွေတက်သည့်ပညာရှင်တွေနိုင်ငံရေးသမားတွေအကုန်လုံးဝိုင်းဝန်းကန့်ကွက်ခဲ့ကြတဲ့အတွက်မြစ်ဆုံကိစ္စဟာရဆိုင်သွားခဲ့ရတယ်ဆိုင်းငံ့သွားခဲ့ရတယ်ရုပ်စွာအဆုံးဒီကိစ္စမှာကအဲ့လိုဘာကြောင့်မဖြစ်နိုင်ဘူးထင်ပါလေကိုတော်တင်
းကေဟိုဘက်ကစန္ဒကတော့နော်ဒီဖက်ကမှာသူကတော့လုံးဝရထားဖို့တော့ရည်ရွယ်ချက်တော့မရှိဘူးဒါပေမဲ့ကုမ္ပဏီကြီးတွေနဲ့သစ္စာရလူစုစုတော့ပဲနော်ကောင်းစားတာကိုသူတို့ပဲတိကျသွားတာကိုနော်ဒီကေဟိုဘက်ကတော့စန္ဒမရှိဘူးတာမန်လူထုတွေအားလုံးကတနိုင်တစ်ပိုင်လုပ်ငန်းတွေကိုလုပ်ပြီးမှဟိုသူရဲ့မိသားစုဆွတ်တက်လာမှာကိုတော့ကေဟိုဘက်ကလူလာတာကိုကျွန်တော်မြင်နေရပါတယ်နော်ဒါပေမဲ့ဘာကြောင့်အဲ့လိုမျိုးကုမ္ပဏီကြီးတွေကိုပြစ်လို့မရဘူးလေဆိုတော့အဓိကကတော့စစ်တပ်ကအဓိကနော်ဖက်ကန်ကိုသူတို့ကိုင်နေတာဖြစ်တယ်ဆိုတော့အဓိကကတော့သူတို့ရဲ့ခစ်ပိုင်းစစ်တပ်နဲ့ဒီနေပြီးတော့ရရှိတဲ့ကိုပိုင်ဝင်ဝင်ရတဲ့နေရာလည်းဖြစ်တော့သူတို့ကတော့ဒီစစ်အင်အားအလုံးကြီးအသုံးပြုပြီးမှအဒီလုပ်ငန်းကိုလုပ်နေတဲ့အတိုက်ကြမှာနော
်ဟိုဇော်မိုထခင်ဗျာအခုဘာကြောင့်ဒီလိုအင်အားနဲ့ကန့်ကွက်နိုင်တဲ့အခြေအနေမရှိဘူးလို့ထင်ပါလဲခင်ဗျာဒီကိစ္စကို
လူတို့အင်အားနဲ့တိုက်လို့ရှိရင်ဒါဘာလို့မရမှာလဲဗျာရပါဘူးနောက်ပြီးတော့တစ်ချက်ကစဉ်းစားရရှိတာကမြေဆုံကဘာဖြစ်လဲဆိုလို့ရှိရင်မြေဆုံဒီကရနဲ့ပတ်သက်တဲ့ငွေကအခုလိုနိုင်ငံတော်ကိုပြည်ဝင်စည်းင်းပြရတယ်။ဒီကြောင့်စိမ်းထဲမှာပါတဲ့ဒီလိုဒီရတဲ့အကျိုးမြတ်တွေကနိုင်ငံတော်ကိုပြည်ဝင်စည်းင်းပြတာကရကနဲ့အင်တာနဲတဲ့။အဲရကနဲ့တော့အင်တာနဲလားမနဲလားဆိုတော့ဒီကျိုးပဲဟုတ်တဲ့ကသူပြုတ်ပြထားတဲ့ဟာကိုသူအားလုံးသိကြမှာပေါ့နော်။အခုလေအဲ့လိုမျိုးဆိုတော့ကကြတော့ဒီကြောင့်စိမ်းဒီသူ့ဘော်ကြီးရရတဲ့တစ်ဆက်ဒီသူတို့တပိတ်ဝင်အိတ်ဝင်လူဝင်နဲ့ဟာတွေပဲလေဝင်တဲ့ဟာဆိုတော့တခြားတဘာဝတောင်ကြီးရှိတဲ့ရေနံရှိတယ်ပေါ့နော်အဲ့ဒီဟာတွေကရတဲ့ဟာတွေကြတော့သူတို့ဒီနိုင်ငံတော်သုံးစီလူတခြားပါစစ်သုံးစီလူဘာညာအကုန်လုံးသုံးရတော့ဘူးဒီကြောင့်တင်းရရတဲ့ဟာကြတော့ဒီပြပွဲနောက်ကဟိုပြတဲ့ဝင်ငွေနောက်ပဲပြရတယ်ဒီခြားထဲမှာဒီယုတ်ဒီတခြားလမ်းတွေကထွက်သွားတဲ့ကြောက်စင်းတွေကပြပွဲကိုပြတဲ့ကြောက်စင်းရဲ့အပုံတရားလောက်ရှိတယ်ပြပွဲကိုပြတဲ့ကြောက်စင်းဆိုတာညီမဆီလောပတ်နေတဲ့ကြောက်မျိုးလောက်ပဲရှိတယ
်ဟုတ်ကဲ့
အဲ့လိုမျိုးတော့ဒီအကြီးကပြည်သူလူထုဆိုတော့ပြဿနာပြပြတယ် KNY ကိုတားလို့မရဘူးလားဆိုတော့ KNY ဖွဲ့နေမယ်လေတကယ်တမ်းတားမယ်ဆိုလို့ရှိရင်ဖြစ်အောင်မတားမနဲ့တကယ်ထိထိရောက်တားမိပြီဆိုလို့ရှိရင်အဲ့ဒီဒီလောက်ပဲ area ကြီးထဲမှာစစ်ပွဲတွေထပ်ဖြစ်ပါလဲစစ်ပွဲတွေထပ်ပြီးဒီတက်ကပြည်သူတွေသိကြအောင်ပါလဲအဲ့လိုမျိုးဆိုတော့ဟိုမလွယ်ဘူးအလွယ်ဆုံးနည်းကတော့ကျွန်တော်မြစ်ဆုံမှာတားမိတယ်လို့ပြောပညာရှင်တွေမှမရှိတဲ့ပညာရှင်တွေအားလုံးပါဒီတက်ကပြည်သူတွေနဲ့နိုင်ငံမှာရှိတဲ့ပြည်သူတွေရှိတယ်ဝန်ဝင်ပြီးတော့မတောင်းဆိုကြအဖြစ်ကျွန်တော်အောင်မြင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ကျွန်တော်ပြည်နေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါမန္တလေးမြို့ကနေ American နိုင်ငံ Pennsylvania ပြည်နယ် Elizabeth Town College ကိုလာရောက်ပြီးတော့ပညာစီးပုနေတဲ့ကိုကျော်မင်းသိန်းကဘာတွေကိုယုံကြည်တယ်လဲဆိုတာဒီတစ်ပတ်အားဆင်ရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်ဒီနေ့ပြောချင်တာကမာဂျီမာသတင်းညရောအထောက်ပြုပြည့်ရဲ့အားမဲ့ပညာရေးစနစ်ကိုပုံမှန်တွဲနေရအောင်ကျွန်တော်မြင်တွေ့ရတာပေါ့နော်ဘာလို့အဲ့လိုမျိုးပြောရလဲဆိုတော့ကလေးငယ်တွေကအုံနောက်ဖွင့်ပြောတာတို့ညာကြီးမြင်မာလာတာတို့ဆောင်ရဲချင်းပွားရဲကနေပြောပေါ်ပေါက်လာတဲ့တွားချောင်းမျိုးကျွန်တော်ဒီသတင်းငယ်များကိုအရင်ရေးပါကြောင်းကျွန်တော်မြင်တွေ့ရပါတယ်။ဒါပေမဲ့လည်းဒီလိုမျိုးအလုံးတည်ပြီးသားဖြစ်တဲ့ဒီကလေးငယ်တွေဒီငယ်ရင်းမြမမှုဆိုတာအရင်ကြီးရတာဆိုပေမဲ့လည်းဒီမြမပြည်အနှံ့များမှာက facility center ကြီးမရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့လိုမျိုးမန္တလေးကလူမျိုးဆိုလို့ရှိရင်ကျွန်တော်တို့မှာအင်္ဂလိပ်စာနာကြီးကောင်းကောင်းမွန်မွန်မရှိတဲ့အတွက်ကျွန်တော်တို့ဆိုလို့ရှိရင်ဟုတ်ပါဦးအဓိကပဲဦးခြားရတယ်ဆိုတော့မြမစာနဲ့ဒီဥစားနဲ့ပေါ့နော်အဲ့ဒါကိုပဲကျွန်တော်အဓိကဥထားပြီးတော့ကျွန်တော်
ဒီအင်္ဂလိပ်စာကိုသင်ခြင်းပေမဲ့ကျွန်တော်အင်္ဂလိပ်စာကိုတိတိကျကျမသင်ခဲ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမြန်မာနိုင်ငံအနေနဲ့ကြောင်းမှာ facility center ကြီးကိုကျွန်တော်လိုအပ်နေတယ်လို့ကျွန်တော်မြင်နေကြ။ဘာလို့လဲဆိုတော့မြန်မာပြည်မှာလည်းဒီဒီ young အငယ်နဲ့ညီညီမြေအညီနေရာဆိုတော့လေလူတိုင်းကမမေ့ထားတဲ့အောင်လေဒီဒီမန်လေးမှာဆိုလို့ရှိရင်ကျွန်တော်ဆိုလို့ရှိရင်ဒီအင်္ဂလိပ်စာကိုသင်ခြင်းပေမဲ့လည်းအားလုံးကဒီဒီဥစ္စာရေးပါကြအောင်အားလုံးကလက်ခံထားကြလက်ခံကြတာပေါ့နော်ဒီဒီကားနဲ့လည်းဒီနိုင်ငံတော်ကြီးကဒီသိပြီးတော့အဲဒီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမဟုတ်တဲ့အတွက်ကြောင့်မလို့နိုင်ငံတော်ကစီးရင်နေတဲ့အတွက်ကြောင့်မလို့နော်ဒီဒီလူကြီးအများစုကတော့ဒီတက်နိုင်ကြဘူးပေါ့နော်ဒီသွားတက်ဖို့ဆိုတာဖြစ်နိုင်ကြဘူးအများစုဆိုလို့ရှိရင်ဒီမူလာတန်းအောင်ဖို့ပဲကျွန်တော်တို့ကစူးစမ်းနေကြတာပေါ့နော်ဒီမူလို့ဆိုတာဟိုအောင်မှသူတို့ကမေ့နေကြပြီပေါ့အဲဆိုတော့ကျွန်တော်ထင်တာကတော့ကလင်းငယ်လူငယ်များကိုကျွန်တော်တို့ဒီမိဘရာဒီမူလို့ဆိုတာကိုလည်းကျွန်တော်မမေ့ထားတင်ဘူးလို့ကျွန်တော်ထင်ပါတယ်ဒီအခုဆိုလို့ရှိရင်နိုင်ငံတော်ကြီးကစပြီးတော့ပြုပြင်ပြောင်းလဲနေပြီဆိုတော့ကျွန်တော်ထင်တာကဒီအစိုးရအဖွဲ့ရင်းနဲ့ဒီလူမှုအဖွဲ့အစည်းရင်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီမဲချမ်းမန်းတို့မျိုးတို့ဒီအစိုးရအဖွဲ့အစည်းနဲ့ဒီစွမ်းအနာမကြားကြောင်းတို့မျိုးပုံမှုပြီးတော့ကျွန်တော်တို့လူငယ်တက်တက်ကြွကြွပါဝင်လာပြီးတော့ဆောင်ရွက်လာမယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူးဆိုတော့မဖြစ်နိုင်ဘူးပေါ့နော်ဒီပြုရင်ကြောင်းလေးဖြစ်ဖို့ဆိုတာလေအားလုံးကတက်တက်ကြွကြွပါဝင်ဖို့ဆိုတာအားလုံးက ready ဖြစ်ထားမှာပေါ့နော်ဒီလိုမျိုးအခုဒီမိုကရေစီနိုင်ငံအနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါမျိုးသက်လျှောက်ဖို့ဆိုတာလည်းရှင်းနိုင်တဲ့လက်တလန်းမှာရှိနေပြီပေါ့နော်အခုကျွန်တော်အခုပြောခဲ့တာအားလုံးကတော့ဒီအားလုံးရေးပါတဲ့ဟာကြီးပြောခဲ့တယ်ကျွန်တော်လည်းဒီအလစ်ဘတ်ချောင်းမှာဆိုလို့ရှိရင်ဒီမြန်မာအတိုင်းဝိုင်းတွေကိုဒီလန်ကက်စတာအေရီးယားမှာမြန်မာပြည်ကလာတဲ့ဒီ refugee center ကြီးအားလုံးမျိုးတွေကိုကျွန်တော်တွားပြီးတော့ကိုယ်တိုင်ကိုပင်တွားပြီးတော့ greeting ငယ်တွေနဲ့ကျွန်တော်တွားပြီးတော့တယောက်ချင်းအမေမလို့ရှင်တရင်ချင်းတရင်ချင်းကိုဝင်ပြီးတော့ကျွန်တော်တငယ်ချင်းနေနဲ့ပေါင်းပြီးတော့သွားတင်ကြပေးရဲကျွန်တော်ပညာရေးအတွေ့အကြုံတွေလည်းကြီးခဲ့တာပေါ့နော်ဒီမလေးရှားမှန်းမှာဆိုလို့ရှင်လည်းကျွန်တော်ရန်ကုန်မှာတော့ကျွန်တော်သင်ခဲ့ပေးဘူးတဲ့အတွေ့အကြုံတွေလည်းရှိခဲ့ပါတယ်ဒီလိုမျိုးအတွေ့အကြုံတွေကြီးထားတဲ့အနေနဲ့လူတယောက်အနေနဲ့ကျွန်တော်ကဒီကလင်းငယ်များကိုအထောက်အကူပြုမဲ့အခမဲ့ပညာရေးစနစ်တွေဆိုတာကမြန်မာပြည်မှာအခုအရေးအန်ရေးပါနေတဲ့လိုအပ်နေတဲ့အကြောင်းကိုကျွန်တော်မြင်တွေ့ရပါတယ်ခင
်ဗျာ။အပစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
VOA မြန်မာပိုင်းကနေနေ့စဉ်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုအင်တာနက် website မှာလည်းသောရရှင်တွေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကနေဒါနိုင်ငံသားလင်းရှင်းလျောင်ကိုတော်ရိုင်းတရိတ်ဆန်မောင်ခိုရောင်းဝယ်တင်ပို့မှုနဲ့နိုဝင်ဘာလ12ရက်နေ့ကအမေရိကန်ဗဟိုတရားရုံးကနေထောက်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးဒေါ်လာ1,000,000ကျော်တန်ဖိုးရှိတဲ့ကြန့်ကြိုနဲ့ထုထားတဲ့အခမ်းအနားသုံးဗဟုရေကွက်16ခုကိုတရုတ်နိုင်ငံစီတရားမဝင်မောင်ခိုတင်ပို့ခဲ့တဲ့အကြောင်းပတ်ဝန်းကျင်နဲ့သဘာဝအရင်းမြစ်များဆိုင်ရာတရားရေးဌာနကလက်ထောက်ရှိနေချုပ်ဂျွန်ခရူဒန်နယူးယောက်ပြည်နယ်တောင်ပိုင်းခရိုင်အစိုးရရှိနေပရစ်ဘာရာရာနဲ့အမေရိကန်ပြည်ထောင်စု9နဲ့တော်ရိုင်းတရိတ်ဆန်လုပ်ငန်းရဲ့ညွှန်ကြားရေးမှူးဒန်အက်ရှ်တို့ကကြေညာခဲ့ပါတယ်။လျှောင်ကတော့အမေရိကန်ပြည်ထောင်စုကနေကြန့်ကြိုနဲ့ထုတ်လုပ်ထားတဲ့ပစ္စည်းတွေကိုတရားမဝင်မှောင်ခိုမှုအတွက်ပြစ်ရှိကြောင်းဒီနှစ်ဇွန်လ30မှာပဲဝန်ခံခဲ့ပါတယ်။မှောင်ခိုတင်ပို့ခဲ့တဲ့အခမ်းအနား3ခွက်တစ်ခုချင်းဟာကြန့်ကြိုတွေကိုမှောင်ခိုဈေးကွက်မှာရောင်းချနေကြတဲ့မုတ်ဆိုးတွေလက်ချက်ကြောင့်တဖြည်းဖြည်းပျောက်ကွယ်လာနေတဲ့ကြန့်သရဝါတွေမျိုးပြုံးမှုခြေလန်းတလန်းစီပေါ်နီးလာစေတယ်လို့လဲညွန်ကြားရေးမှုအက်ရှ်ကပြောပါတယ်ဒီလိုလောက်ရမျိုးကျူးလွန်သူဘသူကိုမဆိုရှာဖွေဖမ်းဆီးအရေးယူသွားမှာဖြစ်တယ်လို့ကျွန်တော်တို့သားစဉ်မြေးဆက်အတွက်လဲတော်ရိုင်းတရိတ်ဆန်အမွေနှစ်တွေမပြတ်သုံးအောင်ထိမ့်သိမ့်သွားဖို့အခုစီရင်ချက်ကသတိပေးလိုက်တာဖြစ်တယ်လို့လဲညွန်ကြားရေးမှုအက်ရှ်ကပြောဆိုခဲ့ပါတယ်က ကြံ့ကြိုတရားမဝင်မှောင်ကိုရောင်းဝယ်မှုအပေါ်နိုင်ငံတော်နှိမ့်နှင်းမှုရဲ့တစိ့တစ်ပိုင်းအဖြစ်လျောင်ကိုဒီနှစ်2015ဖေဖော်ဝါရီလမှာဖမ်းဆီးခဲ့တာပါသူဟာတရုတ်နိုင်ငံကအာရှအမှုပညာနဲ့ရှေးဟောင်းပစ္စည်းလုပ်ငန်းမှာဖက်ဆက်လုပ်ကင်နေသူလည်းဖြစ်ပါတယ်သူ့လောက်ကတော့အမေရိကန်ပြည်ထောင်စုမှာရှိတဲ့တော်ရိုင်းတရိတ်ဆန်အစိ့အပိုင်းတွေအပါအဝင်ပစ္စည်းတွေကိုဝယ်ယူပြီးတော့တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်စီစဉ်ပေးရပါတယ်နိုင်ငံတကာဈေးကွက်တွေရဲ့လိုအပ်ချက်တွေကြောင့်မို့အနည်းငယ်များလာနေတဲ့ငါတော်ရိုင်းတရိတ်ဆန်နဲ့အပင်တွေကိုကာကွယ်ဖို့ကမ္ဘာတဝက်နိုင်ငံပေါင်း180ကျော်ကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက် CITES အရာ1986ခုနှစ်ကစလို့ဒီကြံ့ကြိုကူးတန်းရောင်းဝယ်မှုကိုထိန်းချုပ်ထားတာဖြစ်ပါတယ်အမေရိကန်ကရှားပါးတရိတ်ဆန်မျိုးစိတ်ဆိုင်ရာအဥပဒေအရလည်းကုန်သွယ်မှုနဲ့တည်ယူပို့ဆောင်မှုတွေကိုထိန်းချုပ်ထားပြီးကြံ့တွေကိုကာကွယ်ပေးထားတာဖြစ်ပါတယ်အခုရေးယူမှုဟာဆိုရင်မျိုးတုံးတော့မဲ့အဖိုးတန်တော်ရိုင်းတရိတ်ဆန်တွေကိုရောင်းဝယ်ရာကအမျက်ထွက်နေတဲ့မှောင်ခိုသမားတွေကိုအပြင်းအထန်ဒီဇိုင်းမမဲ့စုံစမ်းစစ်ဆေးမှုတွေရဲ့ရလက်ဖြစ်ပါတယ်လို့လည်းလက်ထောက်ရှိနေချုပ်ခရူဒန်ကပြောပါတယ်။ရှေးဟောင်းပစ္စည်းဈေးကွက်နဲ့ရှေးဟောင်းပစ္စည်းလို့ဆိုကြတဲ့အရောင်းဝယ်လုပ်ငန်းတွေကြောင့်ထူးခြားတဲ့တရိတ်ဆန်တွေမျိုးတုံးပျောက်ကွယ်မသွားအောင်လုပ်ကြရမှာဖြစ်တယ်လို့ဒီလိုတရားမဝင်ကုန်သွယ်မှုတွေရဆိုင်သွားအောင်အခုအချိန်ကလေးကစမလို့ရင်တော့ကျွန်တော်တို့တတ်တမ်းမှာပဲဒီတရိတ်ဆန်တွေကွယ်ပြောက်ကုန်ကြလိမ့်မယ်လို့လဲလက်ထောက်ရှင်းနေချုပ်ခရူဒန်းကသတိပေးပြောကြားသွားကြောင်းပါရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းအသိပေးလို့ပါတယ်ရှင်ကြတဲ့ပရိနေနေနခင်အတွက်သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။ဦးဆက်မိုးဝေကကြောပြမှာပါ။
American သမ္မတဘရက်အိုဘားမားဟာဒီဇင်ဘာလ2ရက်နေ့ကယ်လီဖိုးနီးယားမှာဖြစ်ပွားခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုအတွင်းတည်ဆုံခဲ့သူ14ယောက်နဲ့ဒဏ်ရာအနာရယဖြစ်ခဲ့သူ22ယောက်တို့ရဲ့မိသားစုတွေကိုတောက်ကြာနေမှာတွားရောက်ပြီးတော့တွေ့ဆုံပါလိမ့်မယ်။သမ္မတဟာဟဝိုင်ယီကိုခရစ်စမတ်အားလည်းရဲ့တွားရောက်ဖို့ခရီးစဉ်အတွင်းဆန်ပါနာဒီနိုမှာဝင်ရောက်ပြီးတော့ရန်နာဖို့စီစဉ်ထားတယ်လို့အင်ဗျူတော်ကကြေညာပါတယ်။သမ္မတအိုဘားမားဟာတိုက်ခိုက်မှုအတွင်းတားကောင်ဖြစ်ခဲ့ရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်စကားပြောမှာဖြစ်တယ်လို့အင်ဗျူတော်ရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောဆိုလိုက်ပါတယ်။မယ်ရီလန်းပြည်နယ်ဘယ်တီမိုးမှာအာဖရိကန်အမေရိကန်လူငယ်ဖရက်ဒီဂရေးတည်ဆုံးခဲ့ရတဲ့နယ်ဆက်ဆက်ပြီးတော့တရားစွဲဆိုခြင်းခံထားရတဲ့ရဲအရာရှိဝီလျံပေါ်တာအပေါ်ဆွဲထားတဲ့အမှုဟာမှားယွင်းတဲ့စစ်ဆေးစီရင်မှုဖြစ်တယ်ဆိုပြီးတော့တရားသူကြီးတယောက်ကကြေညာလိုက်ပါတယ်။လူမဲလူငယ်ဖရက်ဒီဂရေးဟာအပီလာတို့ကရဲကားထဲမှာပြမကြောက်ရွံ့ဒဏ်ရာရပြီးတော့တည်ဆုံးခဲ့သူဖြစ်ပါတယ်။ဂျူရီဖွဲ့က၃ရက်ကြာဆွေးနွေးပြီးအဲ့ဒီမှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာမချနိုင်ခဲ့တဲ့အကြောင်းတရားသူကြီးဘယ်ရီဝီလျမ်စ်ကအကြောင်းကြားခဲ့တာပါ။ဘယ်ရီကဂျူရီလူကြီးတွေကိုကျေးဇူးတင်ကြောင်းပြောကြားပြီးတော့ဂျူရီအဖွဲ့ကိုရုတ်သိမ်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန်ပေါင်းအဖွဲ့ဝင်တွေဟာ IS Islamic စစ်သွေးကြော်တွေပေါ်ချိန်မုံတိုက်ခိုက်ရေးကိုအရှိန်အဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်ကာဝေးရေးဝန်ကြီး Ash Carter ကအီရတ်ခေါင်းဆောင်တွေကိုအလေးထားပြောဆိုလိုက်ပါတယ်။ IS တွေပေါ်တိုက်ခိုက်ချိန်မုံနေတာကိုပုံမှုအထောက်အကူပေးရတဲ့ကမ်းလှမ်းမှုဘက်ဇက်ကိုဗိုလ်ထုံးတွေမှာချုပ်တင်မကြေညာဘဲနဲ့တောရောက်ခဲ့တဲ့ခီးစဉ်အတွင်း Mr. Carter ကအီရတ်ဝန်ကြီးချုပ်နဲ့ကာဝေးရေးဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးတို့ကိုတွေ့ဆုံခဲ့ပါတယ
်။ဦးဆက်မိုးဝေကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်မကတော့အင်ဂျင်နိုင်ပါရှင်။ဂျာတာပတင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးရွှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.